ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခတ်မှုရစဲရေးဆိုင်ရာဘူးတွဲစောင့်ကြည့်ရေးကော်မတီ JMC နဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့ဒီနေ့မှတွေ့ဆုံပြီးတော့ဒီပြည်ရင်းငြိမ်းချမ်းရေးအတွက်ဆွေးနွေးမယ်ဆိုတော့ JMC အဖွဲ့အနေနဲ့ထောင်ဆန်းစုကြည်နဲ့တွေ့ရင်ဟိုဘလို့အခြေအနေတွေဆွေးနွေးဖို့အတွက်ပြင်ဆင်ထားတာရှိပါလဲရှင့
်ဟိုကျွန်တော်တို့ဘက်ကတော့ဟိုအကြံပြင်းကျွန်တော်ဆွေးနွေးထားတာရှိပါလဲဥပမာဖြင့်ဒီနေ့တွေ့တဲ့အခါကျရင်ကျွန်တော်တို့ NC ရကနေချင်းသက်လာတဲ့ဟို UPTGC နဲ့ JMC ဆိုတဲ့ကော်မတီတစ်ခုကနေတော့ရှေ့ရှက်လုပ်သွားတဲ့အပိုင်းပေါ့နော်ဟို overall policy ပုံစံမျိုးကျွန်တော်တို့လည်းသိချင်ပါတယ်ဟိုတခါတည်းမှာပဲကျွန်တော်တို့လည်းတိုင်းပတ်သက်တဲ့ GMC ကြတော့အခုကျွန်တော်တို့ရှေ့ရှက်လုပ်သွားမယ့်အပိုင်းနောက်ပြီးတော့အချိုးအစိတ်ပြောင်းလဲပုံမှာလည်းရလို့များချိုးအပ်ကကိုကြီးလည်းပြောင်းလဲရှိတယ်ဆိုရင်ကျွန်တော်သိချင်တာပေါ့နော်နောက်ပြီးတော့တခြားဟိုရှေ့ဆက်ပေါ့နော်ဘလို့ကျွန်တော်တို့ဆက်ပြီးတော့လုပ်သွားတဲ့နေရာမှာ policy အပြောင်းလဲများရှိမယ်ဆိုရင်ကျွန်တော်ကသိချင်တာပေါ့နော်အဓိကကအဲ့ဒါလေးပါပဲ
ဟုတ်ကဲ့ရှင့်အစိုးရတစ်လက်ထက်ထဲမှာဒီအပြစ်ခတ်ရဆေးရေးအလုံးပါဝင်လာတဲ့ငြိမ်းချမ်းရေးဖြစ်လာဖို့အတွက်လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဖရိုးဘက်ကမျှော်လင့်ချက်ဆိုရင်ရောအခုချိန်မှာဟိုဘလို့များပြောနိုင်မလဲရှင
်ဟုတ်ကဲ့ကျွန်တော်အဲ့ဒါကျွန်တော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ပြောလာတဲ့မိကုန်းတွေမှာလည်းကျွန်တော်ကြားပါတယ်အဲ့ထက်လည်းကျွန်တော်အများကြီးပြောလင့်ပါတယ်ဘာကြောင့်လဲဆိုတော့ဒီချိုးအပ်တဲ့မူဝါဒတွေကိုကြည့်လိုက်မယ်ဆိုရင်အမျိုးသားပြည်နယ်စစ်မြေးကိုအခြေခံပြီးတော့ငင်းကြိုင်းလုပ်ငန်းတွေကိုဦးစားပေးပြီးတော့တခါပေါ်ချီပုံချီကဥပဒေတွေပြင်ကျွန်ကြောင်းလိုက်တော့ဖက်ဒရယ်အခြေခံဘာကြောင့်ဆက်သွားမယ်ဆိုတဲ့ဟာတွေကိုကျွန်တော်ကြားတော့အများကြီးအားရပါတယ်အဲ့ဒါကြောင့်ဒီမြေသားပြည်နယ်စစ်မြေးရေးကိုစဉ်းစားတဲ့အခါကျရင်တော့အရှင်းရှင်းတိုင်းတာပေါ့နော်အထူးသဖြင့်ကျွန်တော်တို့ peace process ကိုအခြေခံပြီးပြောမယ်ဆိုရင်လည်းဒီကြံရှိနေတဲ့အဖွဲ့တွေပါဝင်ဖို့ဆိုတဲ့အပိုင်းမှာလည်းဒါဒီပေါင်းစပ်မှာရှိတဲ့အခါကျတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကြားချင်တာပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ဒီပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာလုပ်ငန်းတွေပေါ့ NGA ကအစပေါ့အလုံးဝသမရဦးသိန်းစိန်လက်ထက်ကလှုပ်လာတာဆိုတော့အခုအစိုးရအသစ်ကလည်းပြောင်းသွားပြီပြောင်းသွားတဲ့အခါကျတော့ဒီလုပ်ငန်းတွေဟာဒီအတိုင်းပဲဆက်သွားဖို့ရှိမလားဒါမှမဟုတ်လို့ရှိရင်အဲလုပ်ငန်းတွေပြောင်းလဲရှိလာနိုင်မလားဒီအခြေအနေတွေကအသစ်ကပြန်ဆရတာမျိုးတွေဖြစ်နိုင်မလားရှင်ဘလို့သုံးသက်ပါလဲရှင်ဟုတ်ကဲ့
အစိုးရအသစ်တော်တော်ကြောင်းလူပြောင်းတာတွေဖြစ်လာနိုင်တယ်ဟိုဒါပေမဲ့ NCA ကတော့ကျွန်တော်တို့အများကြီးကတော့အစုအဖွဲ့ကနေပြီးတော့အများဖြစ်ပါဝင်ပြီးတော့အစိုးရအစုအဖွဲ့ကလည်းကိုယ်စီလည်းပါပါတယ်အဲ့တော့ကြောင့်အဲ့ဒီဟာတော်တော်ပြောင်းလဲရှိနေတယ်အဲဒါပေမဲ့ဒီကျွန်တော်သိထားသလောက်ကတော့သူတို့ GMC နဲ့ပတ်သက်ရင်တော့သူတို့ပြောင်းလဲကြမရှိဘောเนาะဟိုဒါပေမဲ့ UPTGC ဆိုလဲဒီတိုင်းဆက်သွားမယ်လို့တော့အကြမ်းင်းကျွန်တော်ကြားထားတာရှိပါတယ်ဒါပေမဲ့ခုနပြောင်းလဲဆိုတာလဲလူပြောင်းလာလို့တော့ရှိနေတယ်ဟို framework နဲ့ပတ်သက်လို့လည်းပြောင်း review လာတော့ရှိနေတယ်ဒါပေမဲ့ကျွန်တော်သိရသလောက်ကတော့ NCA ကိုကျွန်တော်ရှင်းပြနေတဲ့ကငကိုကတည်းကဟိုရှင်းမခွက်ခင်တဲ့သူတို့ကျွန်တော်ကြားထားတာဘောเนาะဟို NCA ကိုသူတို့လက်ခံတယ်ဆိုတော့ NCA နောက်တော့တမိခါပုဂ္ဂိုလ်ရဲ့မိကုံးနေမှာလဲ NCA ကိုသူကန်ဒီရှင်းဆက်လာတဲ့ဒီချဲလောက်ကနေဆက်သွားမယ်ဆိုတဲ့အခြေခံမျိုးပြောထားတာရှိပါတယ်အဲ့တော့ကြောင့်ထွေတူးတော့ကြောင်းလဲဘူးလို့ကျွန်တော်ပြောလင့်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အခုဆိုရင်ပြည်တွင်းငြိမ်းချမ်းရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဥဆောင်ပြီးတော့တာဝန်ယူလုပ်တော့မယ်ဆိုတော့ဒေါက်ဆန်းစုကြည်ကိုယ်တိုင်အခုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထဲမှာပါလာပြီဆိုတဲ့အတွက်အားလုံးပါဝင်ရေးဆိုတဲ့အနေအထားတွေအတွက်ပို့ပြီးတော့ယုံကြည်မှုတွေပို့ပြီးတော့ရတယ်လို့ရောဖရိုးဘက်ကသုံးသပ်လို့ရပါလားရှင်ဘယ်လိုမြင်ပါလဲရှင
်ကျွန်တော်ပြောလင့်ပါတယ်ဟုတ်ကဲ့ဒါပေမဲ့တစ်ဖက်မှာလည်းကျွန်တော်တို့ဒီ GMC နဲ့ဒီငြိမ်းချမ်းလုပ်ငန်းစဉ်အားလုံးကတော့ GMC ရဲ့တာဝန်ကြတော့အဓိကတော့ဒီတိကျတက်ကဲမှုရရှိရေးအပိုင်းကိုအဓိကထိန်းသိမ်းပြီးတော့တည်တည်ငြိမ်ငြိမ်နဲ့ကျွန်တော်ဆက်သွားနိုင်ဖို့တစ်ဖက်မှာလည်းငြိမ်းချမ်းလုပ်ငန်းစဉ်နဲ့ပတ်သက်တဲ့ငွေရေးရှင်ပွဲတွေကိုဆက်ပြီးတော့အောင်မြင်နဲ့ဆက်သွားနိုင်ဖို့ဆိုတဲ့အပိုင်းကိုအထောက်ပံ့ပေးတဲ့အပိုင်းကိုဖြစ်တာ哦အဲ့တော့ဘာဖြစ်ဖြစ်ကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံအနေနဲ့ကကျွန်တော်တို့ရဲ့ဒီငင်းကျဲလောကကြီးတစ်ခုလုံးကိုဥဆောင်မယ်ဆိုတော့ဒါတော့ဟိုအတန်တဲ့လုံပါနော်ဆိုတော့ပို့ပြီးတော့အလုံးနဲ့ပို့တော့ဖတ်ချတာရှိတဲ့အပိုင်းတွေဖြစ်လာမယ်လို့တော့ကျွန်တော်ပြောလင့်တယ်ဆိုပြီးတော့ပဲဘယ်လိုမှမတူဘဲကြံခဲ့တဲ့ဖွဲ့တွေလည်းပါလာနိုင်မယ်လားလားရည်ရည်ရှိပါတယ်ဆိုတာလည်းကျွန်တော်ပြောလင့်တာပါနော်
ဟုတ်ကဲ့ဆိုတော့အခုလက်ရှိရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်တယ်ကချင်မှာဆိုရင်လည်းတိုက်ပွဲလေးတွေဖြစ်လာတာရှိတယ်ဆိုတော့ဒီတိုက်ပွဲတွေဖြစ်တဲ့အခြေအနေပေါ်မှာဖတိုတို့ရဲ့ GMC အဖွဲ့အနေနဲ့ရောဟိုဘယ်လိုမျိုးသုံးသပ်ပါလဲရှင်ဟုတ်ကဲ့
ကျွန်တော်တို့ GMC ရဲ့အခြေအနေကဒီလိုပါကျွန်တော်တို့က GMC က NC ထဲမှာလက်မှတ်ထိုးပြီးတဲ့လူတွေကပဲဖွဲ့စည်းထားတာဟုတ်နော်အဲ့တော့လက်မှတ်မထိုးတဲ့ခါကျတော့ GMC ရဲ့ပြင်ပမှာဖြစ်နေတဲ့ခါကျတော့ကျွန်တော်တို့တိုင်းရိုက်ကြီးကျွန်တော်တို့ဘာမှလုပ်နိုင်တဲ့လုပ်ပိုင်ခွင့်တော့မရှိဘူးပေါ့ဒါမဲ့ကျွန်တော်အလွတ်သဘောကျွန်တော်ပြောဆိုရွှေ့ပေးပြီးတော့ဟိုအဲ့လိုဟာမျိုးတွေရတော့ရှိကြပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုအလွတ်သဘောပြောဆိုဆွေးနွေးတဲ့အခါမှာလက်ရှိဖြစ်နေတဲ့တိုက်ပွဲကြီးနဲ့ပတ်သက်ပြီးတော့ Pro တို့ဘယ်လိုသုံးသပ်ပါလဲရှင
်ပြောရမယ်ဆိုတော့တိုက်ပွဲကြီးလို့ဖြစ်လာတယ်ဆိုတော့ဟိုထိခိုက်ဒဏ်ရာရတာပါတော့ရှိကြပါပေါ့ ဒါပေမဲ့ကျွန်တော်တို့ကတော့အမှန်ကတော့ကျွန်တော်တို့ဒီနေ့ဒီနေ့သားတွေဒီပြည်ပြည်သားတွေအကုန်လုံးကတော့ချစ်တဲ့ရင်းတခြားနဲ့မတိုက်ကြမခိုက်ကြပဲနဲ့အခုလိုမျိုးသူစဖြစ်မော်ဟိုတကယ်ကြီးအခြေရှာနိုင်တဲ့လမ်းစာပေါ်လာတဲ့ကာလမျိုးမှာတော့ပြည်တွေကတော့ short ချဖြစ်မယ်လို့ကျွန်တော်ယူဆပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အခုလိုဖြစ်ပေးတာဘယ်လိုကျေးဇူးအများကြီးတင်ပါတယ်ရှင်